မရိကန်သမရယူကောက်ပွဲမှာဒုသမရကမလာဟဲရစ်ဒီမိုကရက်တစ်ပါတီသမရလောင်းအဖြစ်ရှင်ပြိုင်တဲ့အခါသူနဲ့တွဲဘက်ဒုသမရလောင်းအဖြစ်ဘယ်သူကိုရာထားမလဲဆိုတာကိုအမေရိကန်နိုင်ငံရေးမှာအများကအာရုံစိုက်နေကြပါတယ်။ Republican Party သမရဟောင်းဒေါ်နယ်ထရန့်နဲ့ဒုသမရလောင်း JD Vance တို့ကိုနိုဝင်ဘာယူကောက်ပွဲမှာရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီဒုသမရလောင်းကိုလက်ရှိဒုသမရဟဲရစ်မကြာခင်ရွေးချယ်ကြေညာပါလိမ့်မယ်။ American သတင်းမီဒီယာတွေမှာတော့ American ရှိနေချိုဟောင်း Ed Hoover နဲ့သူရဲ့ဥပဒေရေးရာယုံကဒီမိုကရက်တစ်ပါတီဒုသမရလောင်းရာထားမဲ့သူကိုစီးစစ်နေတဲ့အကြောင်းသတင်းတွေမှာဖော်ပြပါရယ်ဒီမိုကရက်ပြည်နယ်အုပ်ချုပ်မှု9ရောက်အထက်လွှတ်တော်အမတ်1ရောက်တို့နဲ့ပတ်သက်တဲ့အချက်အလက်တွေကိုဒုသမရဟဲရစ်ရဲ့မဲဆွယ်စီးဝေးမှုတွေကတောင်းခံထားပြီးတော့စီးစစ်နေတဲ့အကြောင်း Wall Street Journal သတင်းစာမှာရေးပါရယ်အဲ့ဒီထက်မှမြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်မှု Ray Cooper Pennsylvania ပြည်နယ်အုပ်ချုပ်မှု George Shapiro Michigan ပြည်နယ်အုပ်ချုပ်မှု Gretchen Whitmer Minnesota ပြည်နယ်အုပ်ချုပ်မှု Tim Walz နဲ့ Illinois ပြည်နယ်အုပ်ချုပ်မှု JB Prasker တို့အပြင် Arizona ပြည်နယ်က Democratic အထက်လွှတ်တော်အမတ် Mark Kelly တို့ပါဝင်တဲ့အကြောင်းသတင်းစာကရေးပါတယ်။ဩဂုတ်လအတွင်း Democratic Party နိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့စီစဉ်နေပြီးညီလာခံမကျင်းပခင်သတင်းပတ်တွေအတွင်းမှာဒုသမရလောင်းရွေးချယ်ဖို့ရာထားခံရသူတွေနဲ့ဒုသမရ Harris တို့အူချင်းတွေ့ဆုံစကားပြောမယ့်အကြောင်း Brookings Institute ကအကြီးအကဲသုတေသီ William Glasson က VOA ကိုပြောပါတယ်ခင်ဗျာ။